ဆော်ရီအာရေဗီယာသတင်းတော်ဂျမဲကက်ရှိုဂီယာသူ့ကိုတက်ဖြတ်ချိန်မှာ Apple Watch 나이ကနေတဆင်းဒီအဖြစ်ပြက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ဆော်ရီကောင်စစ်ဝင်ရုံးကိုကက်ရှိုဂီဝင်ရောက်သွားချိန်မှာသူဟာ Apple Watch 나이ကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါ။တူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းအထောက်အထားတွေအတွက်ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကသူသွားရောက်ခဲ့ပါတယ်။ Apple Watch 나이ဟာအွန်လိုင်းမှာအချက်လက်သိမ်းထားနိုင်တဲ့ iCloud နဲ့ရောကောင်စစ်ဝင်ရုံးကိုဝင်ရောက်ချိန်မှာသူ့ချစ်သူစီမှာထားခဲ့တဲ့ဖုန်းနဲ့ပါဆက်သွယ်ထားတာပါ။ကက်ရှိုဂီကကောင်စစ်ဝင်ရုံးနဲ့ဝင်ရောက်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘူးလို့အပြင်မှာစောင့်ကြံနေရတဲ့သူ့ရဲ့ချစ်သူကပြောပါတယ်။နာယီကနေတဆင့်ဖမ်းယူရရှိတဲ့အချက်လက်တွေထဲမှာတော့သူ့ကိုစစ်ဆေးမေးမြန်းနှိပ်စက်တာတွေသာမကပဲသူ့ကိုတပ်ဖြတ်တာတွေလည်းပါဝင်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာနေထိုင်တဲ့ကာရှိုဂီဟာဒီ Washington Post သတင်းစာမှာအထူးသဖြင့် Sorry အင်ရှိဇာမင်းသားကိုဝေဖန်တဲ့ဆောင်းပါးတွေမကြာခဏရေးသားလို့ရှိပါတယ်။အမေရိကန်သမ္မတ Donald Trump ကတော့သူ့အနေနဲ့ Sorry ဘီယန်ဆယ်မန်ကိုဖုန်းခေါ်ပြီးတော့တူရကီမှာဖြစ်ပျက်ခဲ့တဲ့ဆူဆူရွားရွားဒီအဖြစ်ပျက်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ Ohio ပြည်နယ်ဆန်ဆန်နတီကိုရောက်ရှိစမှာသတင်းတောက်တွေကိုပြောဆိုခဲ့ပြီးအမေရိကန်အနေနဲ့ခါရှိုဂီဘလို့တက်ဖြတ်ခံရလဲဆိုတာကိုစုံစမ်းသွားမယ်လို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းကတော့ Washington Post မှာကောင်စစ်ဝင်ရုံးအတွင်းကာရှိုဂီအသက်ခံခဲ့ရတဲ့ဗီဒီယိုဖိုင်သူတို့မှာရှိနေကြောင်းတူရကီကအမေရိကန်ကိုအသိပေးခဲ့တယ်လို့ဖော်ပြထားပါတယ်။ Sorry အာနာဘိုင်နီကတော့ကာရှိုဂီဟာကောင်စစ်ဝင်ရုံးအတွင်းကနေဘေးမတိယမခပြန်လည်ထွက်ခွာသွားခဲ့တယ်ဆိုပြီးတော့ညှင်းဆူထားတာပါခင်ဗျာ။